အခုတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ရုရှားခရီးစဉ်ကိုအလှည့်ပေးပါမယ်။မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်နိုင်ငံခရီးစဉ်ပြီးတဲ့နောက်အခုရုရှားနိုင်ငံကိုရောက်သွားပါပြီ။မော်စကိုမြို့တော်မှာကျင်းပမဲ့နိုင်ငံတကာလုံခြုံရေးညီလာခံတက်ဖို့ရုရှားကာကွယ်ရေးဝင်ကြီးနဲ့ရုရှားမြန်မာစစ်ဖက်နည်းပညာပူးပေါင်းဆောင်ရွက်ရေးကော်မတီတို့ကအခုလိုဖိတ်ကြားခဲ့တာပါ။ပြီးခဲ့တဲ့လကတက်မတော်နေ့စီရေးပြပွဲအတွင်းရုရှားလုတ်စစ်လေယာဉ်ပြန်တွေပြန်ပြပြီးနဲ့ရုရှားခိုင်ပြည်နယ်အတွင်းလေကြောင်းတိုက်ခိုက်မှုတွေအပြီးဖြစ်လာတဲ့ဒီခီးစဉ်ကဘလို့ထူးခြားမှုတွေရှိနေတယ်ဆိုတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ပြီးခဲ့တဲ့ပတ်တရုတ်ခီးစဉ်အပြီးလေးမှာပဲရှေ့ပတ်အင်ကာကနေကြာတာပရိသီကျင်းပမဲ့ရှစ်ချီမြောက်မော်စကိုနိုင်ငံတကာလုံခြုံရေးညီလာခံကိုတက်ဖို့အခုလိုချိုးရောက်သွားတာပါ။အေပီလ23ကနေ25အထိကျင်းပမဲ့ဒီနှစ်စဉ်ညီလာခံကိုအခုလိုတွားရောက်ခဲ့တာအတွက်ဘလို့ထူးခြားမှုရှိပါလဲလို့မေးရမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမူဟောင်းပရစ်စလာကလပ်က
I think it's probably something that he usually does. It seems like he does it.
ကျမထင်တာကတော့သူအမြဲသွားလို့ရှိတယ်လို့သွားတဲ့သဘောပါပဲ။သူအခွင့်ရရင်ရတယ်လို့သွားတဲ့ခေစဉ်တွေမျိုးပါပဲ။လက်ရှိချိန်မှာသူအခုရုရှားလို့သွားနေတဲ့နိုင်ငံတွေကအနည်းငယ်ပဲရှိတော့လေ။ဒါပေမဲ့ရုရှားကမြန်မာနိုင်ငံတက်တာတွေကိုလုံခြုံရေးကောင်စီမှာကာကွယ်ပေးနေတဲ့နိုင်ငံကြီးတစ်ခုဆိုတော့မြန်မာဘက်ကအဲ့အတွက်ကျေးဇူးတင်အလေးထားကြောင်းပြလိုတာလည်းပါမှာပေါ့
။ဒီခေစဉ်တွေမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ရုရှားဆိုရနဲ့စစ်တပ်ကြီးကဲတွေနဲ့တွေ့တာအပြင်စစ်ရုံအလို့ရုံတွေကိုပါလေ့လာဖို့ရှိတယ်လို့ကာကွယ်ရေးဦးစီးချုပ်ရုံကသတင်းထုတ်ပြန်ထားပါတယ်။အခုလိုသွားလည်မဲ့စစ်ရုံအလို့ရုံတွေကအရင်ဗိုလ်ချုပ်မှုကြီးအခုလိုညီလာခံတက်ရင်ကာကွယ်ရေးနဲ့လက်နက်ဆိုင်ရာစစ်ရုံအလို့ရုံတွေကိုသွားလည်တာမျိုးဖြစ်နိုင်တယ်လို့တုံ့တက်မှုတွေရှိနေပါတယ်။တုံ့တက်သူတွေကပဲမကြာခင်သွားခဲ့တဲ့တရုတ်နဲ့အခုရောက်နေတဲ့ရုရှားတို့ကတန်တမာရေးအထွတ်သာမကခင်မီလက်နက်ဝယ်ရေးအတွက်လည်းမြန်မာအတွက်အရေးပါတယ်လို့ဆိုနေပါတယ်။အခုလိုအချိန်မှာအမေရိကန်သံမူဟောင်းပရစ်စလာကလပ်ကလည်းမြန်မာအနေနဲ့တရုတ်ပြင်ရုရှားကိုပါလက်နက်ဝယ်ယူရေးအတွက်အပြိုင်လမ်းဖွင့်ထားတာဖြစ်တယ်လို့ဆိုပြီးဒီခီးစဉ်ရဲ့နောက်ထူးခြားမှုကိုအခုလိုဆက်ပြောပါတယ
် I would say that it's definitely a balancing act because
that's ဒါကတရုတ်နဲ့ရုရှားလိုအင်အားကြီးနိုင်ငံတွေကြားမှာချင်းခွေရှာမြောက်အောင်လုပ်ယူတဲ့တာတမန်ရေးနည်းအတိအကျပါပဲဒါကလည်းမြန်မာနိုင်ငံရဲ့ထုံးတမ်းစင်လာအရာကျင့်သုံးလာတဲ့လုံးဝအခြေခံကျတဲ့နိုင်ငံခြားရေးမူဝါဒလေဘုရားမူကြီးမရောက်နိုင်တယ်မဟုတ်ပါဘူးအရသာခေါင်းဆောင်တွေလည်းအလားတူဒါကိုသတိတည်တည်ထားပြီးတော့ကျင့်သုံးကြပါလေ
အခုမော်စကိုလုံခြုံရေးညီလာခံမှာနောက်ဆုံးဖြစ်လာတဲ့စီးချင်းချောက်မှုအနေရတွေနဲ့လက်နက်ထိန်းချုပ်မှုစနစ်တွေအပြင်အရှိလေပိုင်းအခြေအနေနဲ့ဆီးရီးယားတည်ငြိမ်ရေးကနေငြိမ်းချမ်းရေးထိန်းသိမ်းရေးတက်တွေစစ်တပ်ချင်းပူးပေါင်းဆောင်ရွက်ရေးနဲ့အာရှအာဖရိကလက်တင်အမေရိကဒေသတွေလုံခြုံရေးကိစ္စတွေကိုပါကြဲကြဲပြန့်ပြန့်ဆွေးနွေးဖို့ရှိပါတယ်အခုလိုအချိန်မှာညီလာခံတက်ရင်ဘုရားမူကြီးမင်းအောင်လှိုင်အနေနဲ့လက်နက်အသစ်စမ်းတွေကိုလည်းလိုက်လေ့လာကြည့်ရှုနိုင်တယ်လို့ပရစ်စလာကလပ်ကသုံးသပ်ပြပါတယ
် Well I'm sure he will take advantage of his visit to Russia
တည်ကြပါတယ်သူအခုရုရှားခီးစဉ်ကိုအကောင်းဆုံးခွင့်ကောင်းယူပြီးတော့ရနိုင်တဲ့လက်နက်ပစ္စည်းကိရိယာတွေကိုလိုက်ကြည့်သွားမှာပါဒါပေမဲ့ရုရှားလက်နက်ပစ္စည်းတွေကိုပတ်စံပေးဝယ်ရမှာပေါ့နော်အဲ့တော့တရုတ်လက်နက်တွေထက်ဈေးပိုပေးရမှာပါ
ဒါအပြင်ရုရှားနိုင်ငံအနေနဲ့စေးကာလကလောက်အင်အားမကြီးတော့ပေမဲ့အင်အားကြီးနိုင်ငံတစ်ခုအဖြစ်ဆက်ကစားချင်တာကြောင့်ပြဿနာတက်နေတဲ့နိုင်ငံတွေကိုအဓိကဖိတ်ပြီးအခုလိုညီလာခံမျိုးကျင်းပတာဖြစ်နိုင်တယ်လို့လည်းပရစ်စလာကလပ်ကသုံးသပ်လိုက်ပြီးအခုလိုဆက်ထောက်ပြပါတယ
် They want to play in the game with
the Russian နေကအမေရိကန်နဲ့တရုတ်ကြားမှာကစားကြင်ပါတယ်အင်အားကြီးနိုင်ငံတွေကြားကစားပွဲပေါ့နော်ဒီလိုမျိုးကစားနိုင်ဖို့တခုတည်းသောနိုင်ငံကပြဿနာတွေတက်လာချိန်မှာလူကြီးလူကောင်းဝင်လို့တာမျိုးပေါ့ဥပမာတရုတ်နဲ့အမေရိကန်ကြားမှာရှင်းဖို့ခက်လာချိန်မျိုးမှာပေါ့မြောက်ကိုရီးယားပြည်ထနာရောဥရောပကပြည်ထနာတွေကိုပါရုရှားကအခုလိုဝင်လာလေရှိပါတယ
်မနစ်ဩဂတ်စ်လတုန်းကရုရှားမှာလုပ်တဲ့ CA Forum ခီးစဉ်အတွင်းတော့ကလည်းဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းအနေနဲ့စစ်လေရင်တွေတင်ကားတွေနဲ့အခြားခင်မီလက်နက်တွေမျိုးစုံပြသထားတဲ့မော်စကိုလက်နက်ပြပွဲကိုဝင်ကြည့်ခဲ့ပြီးရုရှားနိုင်ငံဘက်က CA နည်းပညာနဲ့သင်တန်းတွေပေးတာအကြမ်းဖက်မှုဆန့်ကျင်ရေးပူးပေါင်းဆောင်ရွက်တာနဲ့ရခိုင်ပြည်ထနာဖြစ်ရှင်အတွက်ကူညီပေးတာတွေကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံအတွင်းရခိုင်ပြည်နယ်မှာလေကြောင်းတိုက်ခိုက်မှုတွေဖြစ်လာချိန်နဲ့ UWSB ဝါပြည်သွေးစီညင်ညွေရေးလက်နက်ကိုင်အဖွဲ့ရဲ့ငင်းချိုင်းနှစ်30အင်အားပြပွဲအပြီးဖြစ်လာတဲ့ဒီခီးစဉ်ကနေမြန်မာနိုင်ငံမှာလက်နက်ပြိုင်ဆိုင်စစ်အင်အားတိုးချဲ့မှုတွေဖြစ်လာနိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျ